မြန်မာနိုင်ငံကစီးပွားရေးအချက်အချာကြတဲ့ရန်ကုန်မြို့ကိုတိုးချဲ့ဖို့ရန်ကုန်တိုင်းဒေသကြီးအစိုးရကကြေညာလိုက်တဲ့အတွက်အခြေတင်ဖြစ်စရာတွေထွက်ပေါ်လာခဲ့ပါတယ်။စီမံကိန်းအစ်ကိုအင်ချမ်းမြေလုပ်ငန်းရှင်တွေပါဝင်စီးပွားရေးအတိုင်းဝိုင်းချာကကြိုဆိုခဲ့ကြပေမဲ့အကုန်ကျများလွန်းတယ်လို့ဝေဖန်တဲ့သူတွေပွင့်လင်းမြင်သာမှုရှိပါမလားဆိုတဲ့တန်တရားအမြင်နဲ့ကြည်သူတွေလည်းရှိနေတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်။
ရန်ကုန်မြို့နောက်ဖက်ပန်းလိုက်မြင်းနဲ့တွန်တေးတူမြောင်ကြားလှိုင်မြင်းနဲ့လှိုင်တရာတွန်တေးကာလန်ကြားကမြေက3000ဝန်းကျင်ပေါ်မှာမြို့တစ်တိုးချဲ့မဲ့အစီအစဉ်ကိုပြီးခဲ့တဲ့သတင်းတစ်ပတ်မှာကျင်းပခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အစည်းအဝေးအတွင်းမှာရန်ကုန်တိုင်းဝန်ကြီးချုပ်ကိုစားမြို့တော်ဝန်ဦးလာမြင့်ကရန်ကုန်တိုင်းလွှတ်တော်အတွင်းအစည်းအဝေးခံပြီးမှပဲဒီစီမံကိန်းကိစ္စဟာအတော်လေးရန်ကုန်မြို့ပေါ်မှာလှုပ်လှုပ်ခက်ခက်ဖြစ်လာခဲ့တာပါ။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်ညိုသိန်းကတော့ကျပ်ငွေဘီလီယံ9000လောက်ကုန်ကျခံသုံးစွဲမဲ့ဒီစီမံကိန်းကိုအလေးနက်ထားပြီးပြန်စစ်ဆေးတင်တယ်လို့ပြောပါတယ်
အပူနေတာလေးတော့ရှိပါလေပေါ့နော်အထူးသဖြင့်ကျမတို့ဒီနေရာဟာပေါ့နော်အာကျမဘာလို့သတိရလဲဆိုတဲ့အခါကျတော့ဒီနေရာကိုအခြေပြုပြီးတော့ပေါ့နော်ကျမတို့ဟိုဒီ1994နဲ့98ကြားထဲမှာပေါ့နော်အာရှနိုင်ငံတချို့ဆိုးဆိုးဝါကြုံတွေ့ခဲ့ရတဲ့ဟိုပေါ့နော်အဲ financial crisis လေ financial crisis လို့မျိုးဒီနေရာကိုအခြေခံပြီးဖြစ်သွားမှာကိုလေကျမအရင်ကဆိုရင်ပါလေပေါ်တော့ဒါကြောင့်မလို့အာဒီစီမံကိန်းမှာပါဝင်မဲ့ကုမ္ပဏီများအနေနဲ့ရောနိုင်ငံတော်အစိုးရတာဝန်ရှိပုဂ္ဂိုလ်များအနေနဲ့ရောပညာရှင်တွေအနေနဲ့ရောဒီစီမံကိန်းကိုပြန်လည်သုံးသပ်ကြပါဦးလို့ကျွန်မအနေနဲ့ဟိုပြောချင်ပါတယ်
စီမံကိန်းကိုအစောပိုင်းကာလကမြမစေတနာမြို့တစ်အများပိုင်းကုမ္ပဏီကတာဝန်ယူအကောင့်ထဲပုံမဲ့ဆိုတဲ့အချက်ပေါ်မှာပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့အပြင်းထန်ဝေဖန်မှုတွေလည်းရှိလာတာဖြစ်ပါတယ်ဒီချက်ပေါ်မှာဒေါ်ညိုတင်းကလက်ရှိကျင်းပနေတဲ့လွတ်တော်အစည်းအဝေးအတွင်းမှာပဲထောက်ပြခဲ့ပြီးချိန်မှာဩဂုတ်လ28ရက်နေ့မှာတော့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကဒီမြို့သစ်စီမံကိန်းကိုတည်ဆောက်မဲ့သူတွေကိုပြန်ပြီးတော့တင်တာခွန်မယ်လို့ကြေညာခဲ့ပါတယ်။လက်ရှိရန်ကုန်မြို့အနေထားရလူနေထူထပ်များပြားလာတာ၊လုပ်ကိုင်တဲ့စီးပွားရေးလုပ်ငန်းပမာဏကြီးမားလာတာ၊မြေနေရာရှားလို့မြေစည်းခေါင်ခိုက်လာတဲ့စတဲ့အချက်တွေကိုလည်းကြည့်ရင်တော့ရန်ကုန်မြို့သစ်စီမံကိန်းတစ်ခုဟာလိုအပ်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီမြို့သစ်စီမံကိန်းအကောင့်ထဲပေါ်မဲ့နေရာမှာအစိုးရလိုလားတယ်ဆိုတဲ့အင်အားအသစ်တွေပေါ်ပေါက်ရေးထက်လုပ်ငန်းရှင်တွေပဲအမျက်ထုတ်သွားမဲ့အနေထားမဖြစ်အောင်တော့ဂယူဆိုင်ဖို့လိုမယ်လို့မြို့ပြအေးရကြွမ်းကျင်သူလည်းဖြစ်ကိုယ်တိုင်လည်းမြို့ပြအင်ဂျင်နီယာတူဦးဖြစ်တဲ့ဦးတော်စင်ထွန်းကပြောပါတယ်
အဲကုမ္ပဏီတော်တော်များများဟလာတစ်သေးတွေကလည်း project ရှိရင်ဟလာငွေလှုပ်ဆက်ဖြစ်သလိုသူတို့ကအဲ့လိုမျိုးဖြစ်နေကြတယ်အဲ့တော့တံပိုးနဲ့အင်ယာတံပိုးနဲ့အင်ယာဟလာဒီအင်ဂျင်နီမြေကြီးတွေကြီးနေတာအင်ဂျင်နီရှာပါနေတဲ့ဟာကိုဖြည့်ရှင်းမှုအစိုးရကစူးစမ်းတယ်ဆိုပေမဲ့လည်းအစိုးရရဲ့ကြီးရွယ်ချက်ကအကောင့်ထဲမပေါ်ဘဲနဲ့ပတ်သက်ရှိတဲ့လူတွေပဲထပ်ရှိသွားတယ်ဒီစီရဖောင်းပွားမှုအဲ့လိုမျိုးတွေဖြစ်ကုန်တာ
စီမံကိန်းကောင်တဲ့ဖော်တာကိုရန်ကုန်တိုင်းဒေသကြီးဆွေးရအနေနဲ့အစောပိုင်းကာလတုန်းကလျှို့ဝှက်လုပ်ခဲ့ရတာကနေအများဝေဖန်မှုတွေကြီးထားတာချိန်မှာအခုလိုတင်တာခေါ်ပြီးလုပ်မယ်ဆိုတဲ့အချက်ကိုပြည်ရင်းစီးပွားရေးလုပ်ငန်းရှင်တော်များများကလည်းကြိုဆိုလာပါတယ်။ရင်ကျော်ပိတ်ဆို့မှုတနေ့တခြားဆွေးရလာတဲ့ရန်ကုန်ကိုအခုလိုမြုပ်ကွက်ခွဲထုတ်မဲ့အရေးကိုကြိုဆိုတယ်လို့ပြည်ရင်းကစီးပွားရေးလုပ်ငန်းရှင်ကြီးတူဦးဖြစ်တဲ့ဦးနှင်းဦးကပြောပါတယ်
။ကျွန်တော်တို့က support လုပ်နေတာဘာကြောင့်လဲဆိုတော့ကျွန်တော်နေမှာ support လုပ်တယ်။ဘာကြောင့်လဲဆိုတော့ရန်ကုန်မှာဗတ်ကျက်တဲ့ပြဿနာ donation လုပ်မလဲ။အဲ့တော့ကျွန်တော်သဘောထားအညာပေးဆိုတော့မှအဲ့ဒီမျိုးကတော့ရက်ပေါ်မှာအဲ့ဘက်က
စီမံကိန်းထဲမှာမြို့ပြအခြေခံအစအဦးတွေအပါအဝင်၆လမ်းသွားလမ်းနေနဲ့မြေကူးတစား၅စင်းပါမယ်လို့ဆိုထားသလိုလုံဆောင်ရမယ့်အတိုင်းအတာကလည်းများတဲ့အတွက်ဒီစီမံကိန်းအကောင့်ထဲပေါ်လာဖို့ဟာအချိန်နည်းလောက်ယူဖို့ရှိပြီးတော့ဘလို့မြေတွေအလို့ဖြစ်မလဲဆိုတာက2015နှစ်လလောက်မှအဖြစ်ပေါ်မယ်လို့အင်ချမ်းမြေလုပ်ငန်းရှင်အသင်းကအမှုဆောင်တူဦးလည်းဖြစ်မန္တလေးအင်ချမ်းမြေလုပ်ငန်းရဲ့ Managing Director ဦးတန်းဦးကသုံးသပ်ပါတယ်အင
်ယာတွေပေါ်လာမဲ့ကိစ္စကဒါဝမ်းမစရာလက်ခံမှာပါအရှုပ်ရှင်းချင်းချင်းနဲ့များပေါ်ဖို့ပဲကိုကတော့စူတော့မှာပေါ့ဒါကတော့သူသက်ဆိုင်အောင်သူ့ကိုလုပ်ကြပါလိမ့်မယ်နော်ဘလို့ဒီဒီပေါ်လာမယ်ဆိုရင်တော့မှ2015နှစ်လယ်နဲ့2016လောက်ကြာမှဒါကအကောင့်ထဲပေါ်လာမှာပါဒီကွက်ကတော့2015နှစ်လယ်လောက်ဆိုရင်မြေယာမျိုးစားတွေအနာစားခွဲပြီးလို့တိမ့်ပြီးလို့အင်ယာကွက်တွေပေါ်ပြီးဆိုတဲ့ဟိုကဒါဈေးကွက်ကတော့တွက်လာမှာပဲလေဈေးကွက်ကြီးဖြစ်လာမှာဟုတ်တယ်လေအများသူကနေဖို့အတွက်အင်အားတွေပေါ်ပေါက်ဆိုတာနောက်နောက်လောက်တော့ကြာအောင်မှာပါ
လက်ရှိချိန်မှာတော့မြို့သစ်စီမံကိန်းအကောင့်ထံပေါ်တဲ့နေရာမှာမြေအယောင်းငွေတွေအလုပ်ဖြစ်တယ်လို့ရန်ကုန်မြို့ရဲ့အင်ချမ်းမြေဈေးကွက်စိတ်ဝင်စားမှုအများဆုံးနေရာဟာလေအဲ့ဒီစီမံကိန်းတည်ဆောက်မဲ့နေရာနားမှာဖြစ်နေတယ်လို့မြေအယောင်းမြေဝယ်လုပ်နေသူတွေကအတည်ပြုပြောဆိုပါတယ်ခင်ဗျ